China နိုင်ငံနဲ့မှခေလုံနေကြရတဲ့ဒီမြန်မာနိုင်ငံဘက်ကဒုက္ခတွေတဲ့အတွက်အခုအညီတွေကိုလျှော့ချရတော့မယ်လို့ကုညီထောက်ပံ့ပေးနေတဲ့အဖွဲ့တွေကကြေညာလိုက်ပါတယ်။စားတောက်ကုန်ဈေးနှုန်းတွေတက်လာတာငွေကြေးလဲလဲနှုန်းတွေမှာအပြောင်းလဲတွေရှိလာတဲ့အတွက်ဒီလိုရိတ်ခါထောက်ပံ့မှုတွေကိုလျှော့ချဖို့ဆုံးဖြတ်ခဲ့ရတာလို့ဒုက္ခတွေအကူအညီပေးနေတဲ့ TPPC အဖွဲ့ကပြောပါတယ်။ဒီတော့ဘယ်သူတွေဘလောက်လျှော့ခံရမှာလဲဆိုတာကိုစုံစမ်းထားတဲ့ဒီထိုင်းချေဆိုင်သတင်းတော်မအေးမှပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံအရှိတ်ချမ်းကရင်ပြည်နယ်တွင်းကမြန်မာစစ်ဆိုးရတက်တွေနဲ့လက်နက်ကင်တိုင်းရင်သားအဖွဲ့တွေကြားတိုက်ပွဲတွေဟာနေ့စဉ်လိုလိုဖြစ်ပေါ်နေတာကြောင့်စိုးရိမ်ပူပန်မှုတွေနဲ့ထွက်ပြေးလာကြပြီးထိုင်းနိုင်ငံတွင်းမှာယာယီခိုလုံနေကြသူတွေကိုစံကလွဲလို့တခြားရိတ်ခါတွေထောက်ပံ့ပေးတော့မှာမဟုတ်ဘူးလို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အကူအညီပေးနေတဲ့အဖွဲ့တွေရဲ့စည်ရင်းစရာအရလူရေ1000နီးပါးလောက်အထိရှိနေတဲ့ဒီဒုက္ခသည်တွေဟာနှစ်နိုင်ငံကြားမှာရှိတဲ့တောင်ရင်းမြစ်နယ်ဘေးနဲ့နီးစပ်ရာနေရာတွေမှာခိုလုံနေကြရတာဖြစ်ပြီးသူတို့ကတော့ဒုက္ခသည်တွေကိုအဓိကစားနပ်ရိက္ခထောက်ပံ့ပေးနေတာကတော့ဘာမာဘော်ဒါကွန်ဆိုတီယံလို့ခေါ်တဲ့ TPPC အဖွဲ့ကြီးဖြစ်ပါတယ်။အဲ့ဒီထဲကမှမကြသေးငါမှမြန်မာနိုင်ငံကနေထွက်ပြေးပြီးထိုင်းနိုင်ငံထဲမှာယာယီခိုလုံနေသူတွေဟာလည်းအတိတ်ကြမရှိတဲ့အတွက်ထောက်ပံ့မှုတွေမှာကန့်တတ်ရတာလို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကဲဆယ်ရေးအဖွဲ့ရဲ့မဲဆောက်တာဝန်ခံဆရာနေဦးကအခုလိုပြောပါတယ်
။အလုံးမ900ကျော်ပြီးတပေါင်းကြီးနေကအော်တဲ့ကိုဝင်စားတမရရှိရငါးနှစ်အောက်ဘလောက်ရှိရအဲ့ဒါတော့ကျွန်တော်တို့မဆောက်နိုင်ဘူး
။ခုလောလောဆယ်ရတော့ကျွန်တော်တို့မဲဆောက်ခွင့်ကတော့ဆက်ဆယ်သိမ့်ရှိဘူးခဲမှာကျတော့ဆက်ဆယ်ရှိတယ်လေအဲ့ဒီဖောက်ဖောက်ခွင့်ကတော့တိကျတယ်တိကျလည်းမျိုးဆက်ပြီးတော့လောရတယ်။အခုကဒီစီကကျွန်တော်တို့တခြားဟိုလိုမျိုးသောဆာအသေးစားလို့ကပေါ်လို့ရမသေးတော့ဘူးအဆန်တူရစီရမ
်းစားတော့ကုန်စည်နှုန်းတွေတက်လာတာငွေကြေးလဲလဲမှုနှုန်းတွေမှာအပြောင်းလဲတွေရှိလာတဲ့အတွက်ထိုင်းနိုင်ငံတွင်းမှာခိုလုံနေကြတဲ့ဒုက္ခသည်တွေအတွက်ရိတ်ခထောက်ပံ့မှုတွေကိုလျှော့ချဖို့အတွက်ဆုံးဖြတ်ခဲ့ရတာရှိတယ်လို့လဲ TPPC ကပြောပါတယ်နေရာဒေသအမျိုးမျိုးကနေပုံစံမျိုးစုံနဲ့ရောက်ရှိလာကြပြီးထိန်းချုပ်ဖို့ခက်ခဲတဲ့အခြေအနေတွေရှိနေတဲ့အတွက်ဒါတွေကိုလုံလောက်အောင်ထောက်ပံ့ရမှာအခက်ခဲတွေရှိနေတယ်လို့TPPC အဖွဲ့ရဲ့ဒုတိယအလုပ်မှုဆောင်ဒါရိုက်တာ Miss Sally Thompson ကပြောပါတယ်။သူပြောသွားတဲ့အထဲမှာဒုက္ခသည်တွေဟာနေရာပေါင်းစုံကနေလာကြတယ်။နေရာတကွဲတပြားစီလာကြတဲ့အတွက်ထိန်းချုပ်ဖို့လည်းခက်ခဲတယ်။ဒါတွေကိုဝေငှပြီးနေရာချထားပေးနေရတာဖြစ်တယ်။အထောက်ပံ့ပေးနေရတာဖြစ်တယ်ဆိုပြီးပြောသွားပါတယ်။ဒါအပြင်ဒီထဲကဒုက္ခသည်တွေဟာသူတို့ရွာတွေကိုတွားလိုက်ပြန်လာလိုက်လဲလုပ်နေတဲ့အတွက်သူတို့ကိုထိန်းချုပ်ဖို့လည်းခက်ခဲတယ်။သူတို့ရွာတွေကတော့ပျက်စီးနေပြီးတချို့အိမ်တွေကတော့ကျန်နေသေးတယ်။ဒါပေမဲ့သူတို့ရဲ့အခြေခံလိုအပ်ချက်တွေကိုတော့ဖြည့်ဆည်းပေးနေသေးတယ်ဆိုပြီးပြောသွားပါတယ်
။ The people get the basic rice.
Yes.
And we also think that people are coming and going.
Yes.
So some people they can still go back to their home supplies.
အခုဆိုရင်လွန်ခဲ့တဲ့နှစ်ပတ်ခန့်ကလူရင်8200ကျော်သာရှိပေမဲ့လက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတာနဲ့အမျှအခုဆိုရင်ကိုဝင်ဆောင်မိခင်နေကလေးငယ်တွေအပါအဝင်လူရင်9900ကျော်ရှိနေပြီလို့လဲ TPPC နဲ့ကယ်ဆယ်ရေးအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရှိနေပြီးသားဒုက္ခသည်3400ကျော်အတွက်လဲ TPPC ကစံဝင်ခန့်မှုတွေကို200000လုံးလျှော့ချသွားမယ်လို့လဲပြောပါတယ်။နောက်ထပ်လဲစီစာငရုတ်သီးနဲ့တကြာစတဲ့ရိတ်ခဝင်ငှမှုတွေကိုလဲလျှော့ချသွားမှာဖြစ်တယ်လို့လဲကြေညာထားတာဖြစ်ပါတယ်ရှင်။